โอเคရှင်ဆိုဒီကနေ့နေ့စွဲနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုပြန်ကြားရေးကော်မတီအသစ်ကိုဖွဲ့စည်းလိုက်ပါတယ်ဆိုတော့လေဖြစ်တော့ဒီဗဟိုပြန်ကြားရေးကော်မတီအဖွဲ့ဝင်အသစ်ရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဦးညဝင်းတို့ဘယ်လိုများသတ်မှတ်ထားပါလဲရှင
်ကျွန်တော်တို့ဒီဖွဲ့ကဖွဲ့ရတဲ့အကြပ်ပထမအကြောင်းကတော့ကျွန်တော်တို့ငိုရင်းပြန်ကြားရေးကော်မတီမှာလူတွေညော့သွားပါတယ်နောက်နှစ်ကြာလာတာနဲ့အများလူတွေညော့သွားပြီအလုပ်တွေတော့ပြီးနေတယ်ကျွန်တော်တို့ပဲအားလုံးဝိုင်းလုပ်နေကြတာစနေနေ့ကနေကော်မတီတရခိုင်မှာဖွဲ့ဖို့လိုတယ်ဆိုပြီးတော့ကျွန်တော်တို့20ရက်နေ့စီးစီးစီးဝါနဲ့ဆုံးဖြတ်ပါတယ်။အဲရောက်ဒီနေ့အရာကိုဖွဲ့စည်းပြီးတော့ဒီနေ့ဒီနေ့ထွက်တာပါ
။ဟုတ်ကဲ့။ဆိုဒီအဖွဲ့မှာဦးညဝင်းရဥက္ကဋ္ဌပြီးတော့ဒီမုံရအောင်ရှင်ဦးရေးကျူကအတွေ့အမှုဖြစ်တာဝန်ယူထားပြီးတော့အဖွဲ့ဝင်တွေကိုလည်းတွေ့ရပါတယ်။ဆိုတော့ဒီဗဟိုပြန်ကြားရေးကော်မတီထဲမှာဒီအဖွဲ့ဝင်တွေကိုရောဒီအဖွဲ့နဲ့ပတ်သက်ပြီးတော့ဒီပြန်ကြားသတင်းနဲ့ပတ်သက်ပြီးထုတ်ပြန်တာတွေပြောဆိုတာတွေကဟိုအပြည့်အဝပေးထားပါလားရှင်။ငါတို့ဘယ်လိုများစီကံချက်များသတ်မှတ်ထားတာမျိုးရှိလဲရှင်။
ကျွန်တော်တို့ပြန်ကြားရေးကော်မတီရဲ့အလုံးမှာသတင်းထုတ်ပြန်တာအကြောင်းအရာတစ်ခုပါ။တခြားအများကြီးရှိပါတယ်။နော်ကျွန်တော်တို့မူဝါဒတွေပါလေပါတီရဲ့မူဝါဒတွေပါလေတန်တားမှာအကုန်လုံးကိုသတင်းတွေပြန်ကြားဖို့ကြီးပဲမှမဟုတ်ခဲ့။နော်သူ့နေရာနဲ့သူအလုံးလုံးကြာမှာပါ
။ကဲရှင်အခုဒီအစ်စ်ဖွဲ့စည်းလိုက်တဲ့ဗဟိုပြန်ကြားရေးကော်မတီဝင်မဟုတ်ဘဲနဲ့ဥမာပါတီရဲမှာပေါ့နော်ဒီဗဟိုလုံမှုဆောင်အဖွဲ့ဝင်တွေကပါတီရဲ့စီမင်းစည်းကမ်းတွေနောက်တစ်ခါကျတော့ဒီထုတ်ပြန်တင်တာတွေပြောဆိုတင်တာတွေပြောရင်ရောဒါတရားဝင်မလားဒါမှမဟုတ်ရင်လည်းအငယ်ဦးညဝင်းတို့ရဲ့ဒီဗဟိုပြန်ကြားရေးကော်မတီကိုပဲဆက်သွယ်ရမလားဘယ်လိုလုပ်ရမလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ NLD ရဲ့သတင်းထုတ်ပြန်မှုနောက်ပြီးတော့ PC လောက်တာတို့ပါတော့အားလုံးကပြန်ကြားရရပဲတာဝန်ယူပါမယ်။နောက်အခုနလိုထုတ်ပြောခွင့်ရှိသလားဆိုတော့ကျွန်တော်တို့ဒီဝန်ကြီးနိုင်ငံမှလို့အကုန်ပြောခွင့်ရှိတယ်။သို့တော့သူပြောတာကပါတီကိုစားမပြုနိုင်ပါဘူး။သူကိုစားပြုတဲ့ကြောကြားချက်မျိုးပဲဖြစ်ပါမယ်။ပါတီကိုစားကတော့ပြန်ကြားရရပဲပြောပါမယ
်။ဟုတ်ကဲ့။ဆိုတော့အထူးသဖြင့်ကတော့ NLD ပါတီနဲ့ပတ်သက်တဲ့ဟလာစီမင်းစီကံပါတီရဲ့ဒီမူဝါဒတွေနဲ့ပတ်သက်ပြီးတော့တိဖို့ဆိုရင်တော့ပါတီရဲ့ခုဗဟိုပြန်ကြားရေးကော်မတီကထုတ်တာတရားဝင်ပြောဆိုတာဒါတရားဝင်လို
့ဟုတ်ပါတယ
်ဆိုလိုတဲ့သဘောပေါ့နော်ဟုတ်ကဲ့ရှင
်ဟုတ်ပါတယ်မှန်ပါတယ
်ဟုတ်ကဲ့ရှင်ဆိုတော့ဒီအခုဖွဲ့အသစ်ဖွဲ့စည်းလိုက်တဲ့ NLD ပါတီရဲ့ဗဟိုပြန်ကြားရေးကော်မတီအသစ်အနေနဲ့ဥမာပါတီနဲ့ပတ်သက်ပြီးတော့ရှေ့ဘလို့တိုးချဲ့ပြီးတော့လှုပ်သွားဖို့ရှိမလဲဒါပြင်ဆင်ချက်တွေဟာလာမယ့်2020အတွက်ကြိုပြီးတော့ပြင်ဆင်လာလို့ရောပြောနိုင်မလားအင်္ဂါတို့ဘလို့သုံးသပ်ပါလဲရှင
်ဟုတ်ပါတယ်ဒီအတွက်အစိပ်ပိုင်းတစ်ခုလည်းပါပါတယ်ကျွန်တော်တို့ကြံကြရေးအရေးကြီးပါတယ်အရေးကြီးတာကိုကျွန်တော်တို့အခုအရေးကြီးတာနဲ့အများအလုံးလုံးအောင်လို့ဖွဲ့လိုက်တယ်ဖွဲ့ပြီးရင်ကျွန်တော်တို့ဒီကော်မတီတွေစီဝေးတယ်မြင်ရင်ကျွန်တော်တို့အခုနမေးတဲ့ကိစ္စတွေကျွန်တော်တို့မူဝါဒတွေလုပ်ကြမှာပေါ့ဗျာအဲ့ဒါပ
ါဟုတ်ကဲ့ဆိုတော့ဗဟိုပြန်ကြရေးကော်မတီအနေနဲ့ NLD ပါတီရဲ့ဒီလုပ်ငန်းတွေစောင့်တာတွေပြီးတော့ NLD ပါတီရဲ့စီမင်းစည်းကမ်းတွေပဲလာရှင်ဥမာဟိုအစိုးရအဖွဲ့နဲ့ပတ်သက်တာတွေရောဟိုထုတ်ပြန်ဖို့ပြောဆိုဖို့ဒီလိုအစီအစဉ်တွေရှိပါလား
အစိုးရအဖွဲ့နဲ့ပတ်သက်ရင်တော့ကျွန်တော်အစိုးရကလည်းကျွန်တော်တို့အစိုးရပဲကျွန်တော်တို့တက်နိုင်နေရပြောတာဆိုတော့မရှိအောင်တော့ရှောင်ပါပဲဒါရိုးရိုးသားပြောတာပါအဲ့တော့ဒါဒီအစိုးရကျွန်တော်တို့အစိုးရပဲလေကျွန်တော်ပါတီရောတိုင်းပြည်ရောကောင်းဖို့ပြောဖို့ရှိရင်တော့ကျွန်တော်တို့ပြောမှာပါတော့တာမဟာအဖြစ်တော့အစိုးရအဖွဲ့ကိုကျွန်တော်ဟိုထောက်ခံပြကြရမှာပေါ့
ဒေါ်မီဝင်းမြင့်တို့ဦးဆောင်တဲ့အမျိုးသမီးအဖွဲ့တရက်လည်းဖွဲ့စည်းလိုက်တာတွေ့ရပါတယ်ဆိုတော့ဒါဟာလေဟိုဒီအမျိုးသမီးတူရဲ့လှုပ်ရှားမှုကိုမြင့်တင်ဖို့လားအင်္ဂါတို့ဒီဟာရဲ့ရွေချက်လေးလည်းသိချင်ပါတယ်ရှင်ဟုတ်ကဲ့
အင်းကျွန်တော်တို့အမျိုးသမီးဖွဲ့အောင်ဘိုးတော်ကရှိခဲ့ပါတယ်ကရှိခဲ့ရာနေပြီးတော့အခုအစိုးရဖွဲ့စတင်တည်ထောင်တဲ့အချိန်မှာကျွန်တော်တို့ဟိုအမျိုးသမီးဖွဲ့အပါဝင်ကော်မတီတော်တော်များများကိုကျွန်တော်ဖြစ်လိုက်ပါတယ်အဓိကကတော့ဟိုလွတ်တော်တွေမှာလည်းတခုပါတီမှာလည်းတခုဒီလိုတွေအမျိုးမျိုးဖြစ်နေမှာဆိုတော့ဒါမလို့အခုလက်အလုံးလုံးလာတဲ့အခါကျတော့ပါတီရအဖွဲ့အစည်းတွေရတယ်ဖွဲ့စည်းဖို့လိုအပ်တယ်လို့ကျွန်တော်ပြန်လည်သုံးသပ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ပြန်ကြားရေးဖွဲ့တယ်။အမျိုးသမီးဖွဲ့ပါတယ်
။ဟုတ်ကဲ့။လာမယ့်2020အတွက် NLD ပါတီကဘယ်လိုစပြီးတော့ပြင်ဆင်နေပြီလို့ရောအငယ်ဦးညဝင်းပြောလို့ရမလဲရှင
်။အဲ့ဒီလိုပြောဖို့တော့ကျွန်တော်စောပါတယ်ကျွန်တော်လည်းအဲ့ဒီအကြောင်းစင်နဲ့တော့မပြောနိုင်သေးပါဘူး။
ဟုတ်ကဲ့နောက်ဆုံးမိန့်ခွန်းလေးတစ်ခုမေးချင်ပါတယ်ရှင်လူထုထောက်ခံမှုအများဆုံးရထားတဲ့ NLD ပါတီဟာဒီအစိုးရပေါ့နော်2015ရွေးကောက်ပွဲအပြီးအစိုးရအဖြစ်တာဝန်ယူလာခဲ့တဲ့တစ်နှစ်ခွဲကာလအတွင်းလူထုနဲ့ဒီဆက်ချီတွေ့မှုအားနည်းတဲ့အပြင်ပေါ့လူထုရဲ့ဒီဝေဖန်မှုပေါ့နော်ဝေဖန်မှုတချို့တွေလည်းလုပ်ငန်းဒီအစိုးရဘိုင်းမှာပဲဖြစ်ဖြစ်လွှတ်တော်ဘိုင်းမှာပဲဖြစ်ဖြစ်ဟလာဒီအားနည်းတယ်ဆိုရယ်ထောက်ပြချက်ဝေဖန်ချက်တွေလည်းရှိလာပါတယ်အဲ့ဒီအပေါ်မှာအငယ်ဦးညဝင်းဘယ်လိုများပြောလို့ဘယ်လိုများသုံးသပ်မလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ communication ပဲအဓိကဒါပြည်သူလူထုနဲ့ဒီကြီးလွတ်တော် လွတ်တော်ကိုယ်စားလှယ်တွေကထိတွေ့မှုရှိနေမှာအခုတချို့ထိတွေ့မှုအားနည်းတယ်ဒီပုံမှန်မူတည်ပြီးတော့ပြည်သူဘက်ကပြောလာဆိုလာတာလည်းရှိနေတယ်အဲ့တော့တို့ကတော့ပြည်သူတွေနဲ့တွေ့ပါပြည်သူနဲ့အတူဆိုတာသတင်းစာမှာသာလုံးကြီးနဲ့ရေးရုံနဲ့မဟုတ်လက်တွေလည်းလုပ်ဖို့လိုတယ်ဆိုတာကိုပဲကျွန်တော် drive လုပ်မှာပါ
ဟုတ်ကဲ့အငယ်ဦးကျောင်းဝင်းခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်